စစ်ကောင်စီခန့်အပ်ထားတဲ့တန်တမန်ကိုလက်နက်ပြပွဲဖိတ်ကြားခဲ့တဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်လာချိန်မှာပဲမြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုပိတ်ပင်ထားစေဖြစ်ကြောင်းတောင်ကိုရီးယားကဒီကနေ့ပဲပြောလိုက်ပါတယ်။မေလာတုန်းကတောင်ကိုရီးယားရဲ့စစ်လက်နက်ပစ္စည်းအယောင်မြင့်တင်ရေးအခမ်းအနားကိုတောင်ကိုရီးယားဆိုင်ရာမြန်မာတပ်အမတ်ကြီးကိုဖိတ်ကြားခဲ့တဲ့အပေါ်စိုးရိမ်ကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်ကဇွန်လ6ရက်နေ့ရက်စွဲနဲ့စာပေးပို့ခဲ့ပြီးနောက်တောင်ကိုရီးယားအစိုးရကတုံ့ပြန်လိုက်တာပါ။ဆိုးမျိုးအရှေ့မြောက်ဘက်52ကီလိုမီတာအကွာဖိုချန်ဒီတာမှာမေလ2ရက်နေ့ကလုတ်တဲ့စစ်လက်နက်အခမ်းအနားကိုနိုင်ငံပေါင်း18နိုင်ငံကနိုင်ငံသားတန်တမန်တွေတက်ရောက်ခဲ့ကြပြီးမြန်မာတန်အမတ်ကြီးဦးတန့်စင်တက်ရောက်မင်ကွန်းပြောကြားခဲ့တဲ့အတွက်အထူးကိုယ်စားလှယ်အန်ဒရူးစ်ကစိုးရိမ်တဲ့သဘောထားကိုပြောဆိုခဲ့တာလည်းဖြစ်ပါတယ်။စစ်လက်နက်ပြပွဲမှာတော့တင်ကားတွေအပါအဝင်အခြားစစ်လက်နက်ပစ္စည်းတွေကိုပြသခဲ့ပါတယ်။တန်အမတ်ကြီးရဲ့တက်ရောက်မှုဟာတရားဝင်မှုမရှိတဲ့စစ်ကောင်စီကိုအတိမတ်ပြုရာရောက်တယ်လို့တောင်ကိုရီးယားရဲ့မြန်မာနိုင်ငံကိုလက်နက်တင်ပို့မှုတားမြစ်ချက်အပေါ်တန်တရားဖြစ်စရာဖြစ်တယ်လို့လည်းဂျနီဗာမှာရှိတဲ့တောင်ကိုရီးယားတန်ယုံကိုပေးပို့တဲ့စာမှာအထူးကိုယ်စားလှယ်ကရေးသားခဲ့တာပါ။တောင်ကိုရီးယားနိုင်ငံသားရေးဌာနကတော့မြန်မာနိုင်ငံပေါ်စစ်လက်နက်တင်ပို့မှုတားမြစ်ချက်ကိုတင်းတင်းကြပ်ကြပ်ဆက်လက်ကျင့်သုံးနေကြောင်းတုံ့ပြန်ခဲ့ပါတယ်။ဖိတ်ကြားချက်ဟာလည်းမြန်မာနိုင်ငံအပါအဝင်အာဆီယံအသင်းဝင်တွေပေးပို့ခဲ့တာဖြစ်တယ်လို့သာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကတော့မြန်မာစစ်ကောင်စီကိုအတိအမှတ်မပြုဘူးနဲ့ဖိအားတွေတိုးမြှင့်ပြီးခဲ့တဲ့နှစ်နိုဝင်ဘာလခရီးစဉ်တွင်မှလည်းတိုက်တွန်းခဲ့ပူပါတယ်ရှင်။